2018ခုနှစ်ဟီလာရီရိုဟန်ကလင်တန်စုကိုမြန်မာနိုင်ငံကဝေဝေနုရရှိသွားပါတယ်။မနေ့ဖေဖော်ဝါရီလ5ရက်နေ့ကမြို့တော်ဝါရှင်တန် DC ဂျော့ဂျ်တောင်တက္ကသိုလ်မှာကျင်းပခဲ့တဲ့စုပေးပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ကရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ဆော်ကားမှုတွေဟာအလွန်တုန်လှုပ်ခြောက်ခြားစရာကောင်းပြီးလူသားဆန်တဲ့စိတ်ဓာတ်ရှိသူတွေအနေနဲ့ဒီကျူးလွန်မှုတွေကိုအရေးယူဆောင်ရွက်ကြဖို့စစ်စော်ပေးရလဲရောက်တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာပါ။စုပေးပွဲအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါရှင်။
ဒီစုပေးပွဲအခမ်းအနားရဲ့ထူးခြားချက်ကတော့ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာဒီလုံခြုံရေးနဲ့ငြိမ်းချမ်းရေးမှာတိုးတက်အောင်ဆောင်ရွက်နေတဲ့အမျိုးသမီးတွေကိုပေါ့နော်ခန်းခန်းနာနာနဲ့ဂုဏ်ပြုတဲ့ပွဲဖြစ်ပါတယ်။အခုစုပေးပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တယ်။နောက်ပြီးတော့သမ္မတဟောင်းကရော်လည်းဖြစ်တယ်။ဟယ်လရီကလင်တန်ကနေပြီးတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေရှိပါတယ်
။ But no one should ever underestimate the power of women and girls not only to improve their own lives but to help lift up
the communities သူတို့တွေရဲ့ဘဝပြင်မိသားစုတွေလူအဖွဲ့အစည်းနဲ့နိုင်ငံလုံးအတိုင်းအတာနဲ့တိုးပြင်ဆောင်ရွက်ရေးအတွက်သူတို့တွေရဲ့ဆွမ်းမကားကိုဘယ်သူကမှလျှော့မတွေ့သင့်ပါဘူးမတရားမှုတွေအခွင့်အရေးတန်းတူမရရှိမှုတွေရင်ဆိုင်နေရတဲ့ကြားကထူးခြားတဲ့တတိနဲ့ခံနိုင်ရရှိမှုကိုတွေ့ရတာဟာတိတ်ကိုဂုဏ်ယူအားကျစေတာဖြစ်ပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့လေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးနဲ့မိန်းကလေးငယ်အများအပြားလိမ်ပိုင်းဆိုင်ရာအတင်းအဓမ္မပြုကျင့်ခံရမှုစတဲ့ဖြစ်ရပ်တွေဟာအလွန်တုန်လှုပ်ခြောက်ခြားစရာကောင်းပြီးလူသားဆန်တဲ့စိတ်ဓာတ်ရှိသူတွေကိုလည်းအရေးယူဆောင်ရွက်ကြဖို့စိတ်စော်ပေးရာရောက်ကြောင်းကလင်တန်ကပြောပါတယ
် Just last fall the current UN special representative on sexual violence and conflict traveled to Bangladesh where hundreds of thousands have fled to escape the crisis in Myanmar. She reported that every single woman she met,
jumpet khanyamu sanya kulatamga jige ga pigade song ubaw yadi ga Bangladesh ku twa yauk khe bare. Ehi ma Myanmar naingan pritipakha ga ni thwet pii ga ja de lu tain ne chi bi twi ga ya bare. Tu ga ehi ma tu twi ga de myu thami dai ha yeset de leimai sanya ajan phe mu dwe ko ကိုယ်တိုင်ကြုံတွေ့ရတာတွေရှိတယ်လို့မျက်စိနဲ့မြင်ခဲ့ကြရသူတွေလည်းရှိတယ်လို့ဆိုပါတယ်။ရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်ခဲ့ကြတဲ့ရစ်စစ်ကြမ်းကြုတ်မှုတွေဟာကျမတို့တွေအားလုံးဘဝကိုအထိတ်တလန့်ဖြစ်စေတဲ့တယ်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းစိတ်စော်ပေးရရောက်ပါတယ်။ဒါဟာနိုင်ငံရေးပါတီဆွဲကိစ္စရမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေနဲ့လည်းဆိုင်တာမဟုတ်ပါဘူး။ကျမတို့လူသားအားလုံးနဲ့ဆိုင်ပါတယ်။လူသားဆန်မှုပဲဖြစ်ပါတယ်။
ငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးတွေပါဝင်မှုတိုးမြှင့်ပေးရေးအတွက် Hillary Rodham Clinton ဆုဆိုတဲ့အမည်နဲ့2014ခုနှစ်ကစတင်ပြီးဂုဏ်ပြုချီးမြှင့်ခဲ့ရမှာ2018ခုနှစ်အတွက်မြန်မာနိုင်ငံကလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူဝေဝေနုကိုရွေးချယ်ခဲ့တာနဲ့ပတ်သက်လို့ Hillary Clinton ကစုပေးပွဲအခမ်းအနားမှာအခုလိုပြောပါတယ
် Our second honoree Wewe Nu is a human rights and democracy activist from Myanmar.She spent years as a political prisoner.
ဝေဝေနုကသူဟာမြန်မာနိုင်ငံလူ့အခွင့်အရေးလှုပ်ရှားသူတူဖြစ်ပါတယ်။သူကမြန်မာစစ်ဆေးရလက်ထက်ကနိုင်ငံရေးအကျဉ်းသားဖြစ်နေခဲ့ရသူဖြစ်ပါတယ်။သူအကျဉ်းကျခံရစဉ်ရင်ဆိုင်ခဲ့ရတဲ့စိတ်အချောက်အချားဆုံးအတွေ့အကြုံတွေနဲ့တခုကတော့လူ့အဖွဲ့အစည်းနဲ့လုံးဝဆက်သွယ်ဖြတ်တောက်ခံရတဲ့ဖြစ်ပါပဲ။ဒီလိုအတွေ့အကြုံတွေနဲ့ရင်ဆိုင်ခဲ့ရပြီးမဲ့လို့လေသူဟာလူ့အခွင့်အရေးနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့အပြန်အလှန်နားလည်မှုရရှိပြီးရိုဟင်ဂျာလူအခွင့်အရေးတိုးတက်ကောင်းမွန်စေဖို့ကြိုးပမ်းပေးခဲ့တာလည်းဖြစ်ပါတယ်
။အသက်32နှစ်အရွယ်မတ်ဝေဝေနုဟာအမျိုးသမီးငြိမ်းချမ်းရေးဂွန်ရဲ့အာရကန်အဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်နိုင်ငံရေးသမားဖခင်ဖြစ်သူနဲ့မိသားစုဝင်တွေကိုပါနှစ်ရှည်ဖမ်းဆီးအကျဉ်းချခံရခြင်းဆယ်ကျော်သက်အရွယ်ထောင်တွင်းဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတချို့ကိုလည်းမတ်ဝေဝေနုကစုပေးပွဲအခမ်းအနားမှာပြောသွားပါတယ်။အခုလိုစုချင်းမြင့်ခံရတဲ့အတွက်ဝမ်းမြောက်မိပေမဲ့လည်းမြန်မာနိုင်ငံဟာဒီမိုကရေစီနဲ့အလန်းဝေးနေစေဖြစ်ပြီးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတွေဆက်ပြီးရှိနေသေးတယ်ဆိုတာကိုနိုင်ငံတကာကပိုပိုပြီးသိရှိလာကြောင်းမတ်ဝေဝေနုက VOA ကိုပြောပါတယ်
။ဒီလိုစုရရှိရတဲ့အတွက်ကြောင့်မို့လို့ပိုပြီးတော့အတိမတ်ပြမှုခံရတယ်နောက်ပြီးတော့ဒီလိုလောက်ရတဲ့အရေးပါမှုကိုလူတွေပို့ပို့သိလာတဲ့အထူးသဖြင့်လူနည်းစုဖြစ်လာပြီဆိုရင်ကျမတို့ဖိနှိပ်ခံရတာဟာအနည်းနဲ့အများရှိရခွဲခြားဆက်ဆံမှုခံနေရတာတွေလည်းအနည်းနဲ့အများရှိရ ဒါကိုလစ်လျူရှုထားမယ်ဥပေက္ခပြုထားမယ်လက်ခံထားမယ်ဒီလိုခွဲခြားမှုတွေဖိနှိပ်မှုတွေကိုလက်ခံထားမယ်ဆိုလို့ရှိရင်ဘာဖြစ်မလဲဆိုတာကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အနေအထားဟာကမ္ဘာရဲ့အာရုံစူးစိုက်မှုကိုရလာတယ်ဝေဖန်မှုတွေဖြစ်လာတယ်ဖြစ်လာတဲ့ဆိုကြဲဟိုကကျွန်တော်တို့ကဒါဟာအရန်ကိုစိုးရတဲ့ပြဿနာတစ်ခုဖြစ်လာပြီဆိုတဲ့ဟာရဲ့တက်တည်ဖြစ်ပါတယ်
မဟွေဝေနုနဲ့အတူစုချင်းမြင့်ခံရတဲ့အီရတ်နိုင်ငံကယာဇဒီအမျိုးသမီးငယ်နာဒီယာမူရတ်ဆိုရင်လေ ISIS စစ်သွေးကြအဖွဲ့အီရတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ချိန်မှာမိသားစုလိုက်ဖမ်းဆီးခံခဲ့ရပြီးအကြမ်းဖက်သမားတွေကသူ့ရှေ့မှာရင်မိဘအကိုမောင်နှမတွေကိုတပ်ဖြတ်ခဲ့တာကိုမျက်မြင်တွေ့ရှိခဲ့သူဖြစ်ပါတယ် ISIS တွေဖမ်းထားတဲ့လက်ထဲကလွတ်မြောက်လာပြီးနောက်နာဒီယာမူရတ်ဟာဂျာမနီနိုင်ငံမှာခိုလုံခွင့်ရခဲ့ပါတယ်။ဟီလရီရိုထမ်ကလင်တန်ဆုပေးပွဲနဲ့တဆက်တဲ့ Trail Blazer လို့ခေါ်တဲ့ရှေ့ဆောင်လမ်းပြဆုကို BBC နိုင်ငံတကာသတင်းတောက်အကြီးအကဲ Liz Dawson ကိုလည်းချီးမြှင့်ခဲ့ပါတယ်။